ထိုင်းနိုင်ငံတဲက UN မြစ်ကြောင်းမှာတည်ဆောက်မဲ့အငင်းပွားဝယ်ရေလွဲစီမံကိန်းကိုထိုင်းဆွေရကနှစ်ကြိမ်တန်တန်ပယ်ချခဲ့ပေမဲ့တရုတ်ကုမ္ပဏီတစ်ခုကနေတာဝန်ယူတည်ဆောက်ဖို့အတွက်ကမ်းလှမ်းခဲ့တဲ့နောက်မှာစက်တင်ဘာလထဲမှာပဲထိုင်းတဘာဝဝန်ကျင်ဆိုင်ရာဘုတ်ဖွဲ့ကဒီစီမံကိန်းအတွက် EIA ကတဘာဝဝန်ကျင်ပေါ်တည်ရမှုအလားအလာတင်ပြချက်ကိုလက်ခံအတည်ပြုပေးလိုက်ပါပြီ။အခုလိုဒီမြစ်ကြောင်းမှာရေလွဲဆယ်တည်ဆောက်ခွင့်ထိုင်းဘက်ကခွင့်ပြုလိုက်တာဟာတရုတ်ရဲ့ governance စီမံကိန်းအတွက်အကျိုးရှိစေမယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။ထိုင်းရဲ့ဩဇာကြီးမားတဲ့ဒုတိယဝန်ကြီးချုပ်ပရဝတ်ဘုံစွမ်းဦးဆောင်တဲ့တဘာဝဝန်ကျင်ဆိုင်ရာဘုတ်ဖွဲ့ကဒီ EIA သုံးသပ်ချက်ကိုနှစ်ကြိမ်တိုင်တိုင်ပယ်ချခဲ့တာဖြစ်ပြီးနောက်ဆုံးပယ်ချတာက2019ဒီဇင်ဘာမှာဖြစ်ပါတယ်။အခုတော့တရုတ်အစိုးရပိုင်းကုမ္ပဏီတစ်ခုဖြစ်တဲ့ Norinco International ကဒီရေလွှဲဆယ်တည်ဆောက်ရေးအတွက်ခန့်မှန်းကုန်ကျစရိတ်ဒေါ်လာ 1.1 ဘီလီယံအစားထက်ဝက်လောက်နဲ့တည်ဆောက်ပေးမယ်အပြင်ဒီစရိတ်ကိုပါကြခံမှာဖြစ်ပြီးခန့်မှန်းစီမံကိန်းကာလ9နှစ်အစား6နှစ်နဲ့ပြီးတည်ဆောက်ပေးမယ်လို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ဒီရေလွှဲဆယ်တည်ဆောက်ရေးနဲ့ပတ်သက်ပြီး VOA ရဲ့မေးမြန်းချက်ကိုတော့ဆင်မြောင်းဌာနကရောထိုင်းဆိုရဘက်ကပါတုံ့ပြန်ဖြေကြားတာမရှိသလိုတရုတ်ကုမ္ပဏီဘက်ကလည်းမှတ်ချက်တစ်စုံတည်းမပေးပါဘူး။